ကမ္ဘာ့အုပ်စုရဲ့ဒီဇိုင်းရာဖွံ့ဖြိုးရေးရန်ပုံငွေကနေဒီအမေရိကန်ဒေါ်လာ30,000တထောင်မြာတနာရီပူညီပေးသွားမယ်အပြင်မိဒီညာအကူအညီနဲ့လိုအပ်တဲ့အကြံဉာဏ်တွေလည်းပေးသွားမယ်အကြောင်းကမ္ဘာ့ကငါးတွင်ထုတ်ပြန်ထားပါတယ်ဒီမှာနိုင်ငံအတွင်းလက်ရှိဆောင်ရွက်နေတဲ့စီးလက်ဒေတာ2015ခုနှစ်ကစလို့မြန်မာနိုင်ငံဆိုင်ရာပူးပေါင်းဆောင်ရွက်မှုမူပေါင်းတွေကိုပြန်လည်သုံးသပ်ခဲ့ပြီးတဲ့နောက်မှာအခုလိုကမ္ဘာ့ပိုင်ရဲ့အကူအညီနောက်ထပ်နှစ်တာဖွံ့ဖြိုးရေးလုပ်ငန်းတွေတိုးမြင့်လှုပ်ဆောင်သွားဖို့မြန်မာအစိုးရအနေနဲ့ကမ္ဘာ့ပိုင်နဲ့တိုးတက်ခဲ့ပြီးတဲ့နောက်မှာအခုလိုကမ္ဘာ့ပိုင်ရဲ့အကူအညီနောက်ထပ်နှစ်နှစ်တာဖွံ့ဖြိုးရေးလုပ်ငန်းတွေတိုးမြင့ ေကိုပြည်သူအားလုံးမျှဝေခံစားနိုင်ရေးအတွက်ဖွံ့ဖြိုးရေးကူညီတွေကိုပေးနေတဲ့ကမ္ဘာ့အုပ်စုကတော့အဖွဲ့၅ဖွဲ့နဲ့ဖွဲ့စည်းထားတာပါ။ဒါကြတော့ဒီအစိုးရအတွက်ဗန္ဓာရေးနဲ့နည်းပညာကူညီတွေပေးနေတဲ့ IPRT နဲ့ ITA အဖွဲ့နောက်ပုဂ္ဂလိကကဏ္ဍအတွက်အကူအညီပေးတဲ့IFC နဲ့ MIG အဖွဲ့အပြင်ရင်းနှီးမြှုပ်နှံမှုဆိုင်ရာအငြင်းပွားမှုတွေကိုဖြေရှင်းပေးတဲ့ ICSID အဖွဲ့တွေပဲဖြစ်ပါရဲ့ရှင်။